တိုင်းဒါလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KND မျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရရဲ့ငင်းချိုင်းကိုယ်စားလှယ်တွေအကြားငင်းချိုင်းလုပ်ငန်းစဉ်တွေစတင်နိုင်ရေးအွန်လိုင်းကနေတွဲဆောင်ဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရတက်မရောလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုဆွေးနွေးခဲ့ကြတဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့ငင်းချိုင်းကော်မရှင်တို့ဟာ KND မျိုးသားတိုးတက်ရေးပါတီ KNPP နဲ့မနေ့တုန်းကဆွေးနွေးခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးအပြည့်အစုံချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ KNPP အဖွဲ့နဲ့ဆွေးနွေးမှုမှာတော့ငင်းချမ်းရေးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဓိကဆွေးနွေးခဲ့ကြောင်းလဲငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလမောင်ရွှေက VOA ကိုပြောပါတယ
်အဓိကတော့ဒေသဖွံ့ဖြိုးရေးကိစ္စတစ်ခုနဲ့ငင်းချမ်းလုပ်ငန်းရဲ့ကိစ္စတစ်ခုပေါ့အဲဒီခေါင်းဆောင်တွေဆွေးနွေးတယ်အဲတုံးလို့ဆွေးနွေးရတာအဆင်ပြေပါတယ်
ငင်းချမ်းရေးဆွေးနွေးရမှာတော့အရင်ဆွေးနွေးထားတဲ့ Deed of Commandment ကိုဂရီပြုချက်ကိုလက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ကြကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့ဒီချင်းနိုင်မှာလောက်ဆုံးဆွေးနွေးတဲ့အခါတုန်းကလည်း KNPP အနေနဲ့ Deed of Commandment ပေါ့။ DOC ကကြောင်းထိုးဖို့အစိုးရတော်ကတော့ရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိနိုင်ငံရေးအကျဉ်းချင်းတဲ့အခြေအနေကျွန်တော်တို့သဘောတူချက်ထိုးမယ်ဆိုရင်လည်းအချို့ပြည့်စုံရတဲ့အရောကျန်တဲ့၃၀ပြီတော့အဲဒီနဲ့ပြင်ဆင်လို့တော့လို့ရပါလေအဲ့တော့ဒီနဲ့ရှင်းလေးပါလေအဲ့တော့ရှင်းလေးပြောလဲကောင်းပါလေအဲ့တော့နောက်တစ်ပြင်ရှင်းလေးပြောတော့ဇန်နဝါရီလထဲမှာလို့ကိုအဲပြင်ဆင်နေတော့လေ
ဒီဆွေးနွေးပွဲကိုအစိုးရဘက်ကငင်းချဲကော်မရှင်တွေ့ရမှုအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဥဆောင်ခဲ့ပြီးကြားပြည်နယ်အစိုးရအဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်KND မျိုးသားတိုးတက်ရေးပါတီ KNPP ဘက်ကတော့ဒုတိယဥက္ကဋ္ဌခူးဦးရေကဦးဆောင်ပြီးကိုယ်စားလှယ်၄ဦးပါဝင်ခဲ့ပါတယ် KNPP ဘက်ကအွန်လိုင်းဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ဖွံ့ဖြိုးရေးလူမှုလုံခြုံရေးနဲ့ပြည်လဲနေရာချထားရေးကော်မတီဒုတိယတာဝန်ခံဦးထုချစ်ကဒေသဖွံ့ဖြိုးရေးလုပ်ငန်းအတွက်ပြည်ထောင်စုအစိုးရပြည်내အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းပြောပါတယ်
ဖွံ့ဖြိုးရေးနဲ့ပတ်သက်လို့တော့ကျွန်တော်ကောင်းတယ်လို့ပြောလို့ရတယ်။ဒါပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီသူတို့ရဲ့ budget ကိုရှာကြည့်ပြီးတော့ဒီကျွန်တော်စက်တရုပ်ထဲမှာပေါ့လေ။ကျောင်းထဲမှာကျွန်တော်တို့ဒီလျှက်စစ်မီးရရှိရေးကိစ္စကိုသူတို့ဆောင်ရွက်ပေးမယ်။ဒီကိစ္စအလုံးစုံမဲ့ဆိုပြီးတော့အဲ့လိုမျိုးဆွေးနွေးတာမျိုးရှိတယ်။အဲ့ဒါကို NRPC ကလည်းဒါကိုသဘောတူရပေါ့။ကျောင်းတက်ကလွန်လွန်ခဲ့တဲ့၄နှစ်လောက်တည်းကကျွန်တော်ကမီးရှောက်တာ။အဲ့ဒါလုံးဝမရဘူး။ဒါအခုရတယ်ဆိုတော့ဒါဘာပြီးတော့ကောင်းတယ်လို့ပြောလို့ရတာပေါ့နော်။
စက်တောရိုဘော်ရာကျောင်းဟာပရူဆိုနဲ့ဒီမော့ဆိုမြို့အကြားမှာတည်ရှိပြီးဝေးလံတဲ့အရက်ဒေတာကကလေးငယ်100လောက်ကိုပညာသင်ကြားနိုင်အောင်ဖွင့်လှစ်ထားတာပါဒီကျောင်းအတွက်နိုင်ငံတကာအကူအညီထောက်ပံ့ရရှိဖို့ချိတ်ဆက်ဆောင်ရွက်နိုင်ရေးအတွက်လဲဆွေးနွေးနိုင်ခဲ့ကြောင်းဦးထူးချစ်ကပြောပါတယ် KNPP ရဲ့ငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့အသေးစိတ်မေးမြန်းနိုင်ဖို့ KNPP ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလောလောဆယ်မှာတော့အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့ငင်းချမ်းရေးကော်မရှင်ဟာနောက်တစ်ပတ်အတွင်းမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ဘွဲ့နဲ့ဆွေးနွေးဖို့ပြင်ဆင်နေသလို NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်